ကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာအီဘရာဟင်ဂမ်ဘာရီဟာကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့မစ္စတာဟော်နမ်ဟောင်နဲ့မြန်မာအရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေအတွေ့ကျေးဇူးတင်ကျေနပ်ရပါကြောင်းနဲ့ကုလသမဂ္ဂနဲ့ကမ္ဘောဒီးယားနိုင်ငံသားကောင်းမွန်တဲ့ပူးပေါင်းဆောင်ဆက်ဆံရေးထူထောင်ပြီးဖြစ်ကြောင်းမစ္စတာဂမ်ဘာရီကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာမြန်မာအရေးကုလသမဂ္ဂရဲ့ဂျိုးပန်းဆောင်ရွက်မှုတွေကိုကမ္ဘောဒီးယားအစိုးရကထောက်ခံဖို့မေတ္တာရက်ခံရေးသားထားတဲ့အတွင်းရေးမှူးချုပ်ဘန်ကီမွန်းကဝန်ကြီးချုပ်ဟွန်ဆန်စီပေးတဲ့စာကိုမစ္စတာဂမ်ဘာရီကပေးအပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားပြန်လည်တင်မြှင့်ရေးနဲ့လူ့အခွင့်အရေးလေးစားလိုက်နာရေးတွေကိုတိုးမြှင့်လှုံ့ဆော်မှုကုလသမဂ္ဂရဲ့ဂျိုးပန်းချက်တွေအပါအဝင်မြန်မာနိုင်ငံကအခြေအနေပေါ်သူ့ရဲ့လေ့လာသုံးသပ်ချက်တွေကိုလည်းမစ္စတာဂမ်ဘာရီကကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကိုရှင်းပြခဲ့တယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီတော့ကမစ္စတာဂမ်ဘာရီရဲ့ဒေတာရင်းသုံးနိုင်ငံခီးစဉ်ကိုဘန်ကောက်မြို့ကနေအနီးကပ်စောင့်ကြည့်နေတဲ့ VOA ဝိုင်းတော်သူဒေါခင်ဆိုးဝင်းကိုဒီကိစ္စတွေဆက်မေးကြည့်ပါဦးမယ်။ဒေါခင်ဆိုးဝင်းကလေလိုင်းကနေတိုက်ရိုက်ဖြေကြားဖို့ရောက်နေပါပြီခင်ဗျာ။ဟုတ်ကဲ့ဒေါခင်ဆိုးဝင်းကြားပါလားခင်ဗျာ
။ကြားပါတယ်ကိုကျော်သိရင်
။ဟုတ်ကဲ့ကျွန်တော်တို့မစ္စတာဂမ်ဘာရီကမ္ဘောဒီးယားခီးစဉ်နဲ့ပတ်သက်ပြီးတော့သူသတင်းစာရှင်းလင်းပွဲလုပ်တယ်လို့သိရပါတယ်။အဲ့တော့ဒီသတင်းစာရှင်းလင်းပွဲများဘာတွေများထူးထူးထူးထူးပြောသွားပါသေးလဲခင်ဗျာ
။ဒီလိုပါကိုကျော်သိရင်မနေ့ကဒီမက်ခင်ကျောင်းတိုက်ကိုချိတ်ပိတ်ခံရတဲ့ကိစ္စအပါအဝင်ပေါ့လေမြန်မာနိုင်ငံမှာအဖမ်းအဆီးတွေဆက်လုပ်နေတာဟာတဲ့အမျိုးသားပြန်လည်တင်ပြန်ရေးအတွက်အနှောက်အယှက်ဖြစ်စေတယ်လို့မစ္စတာဂမ်ဘာရီကသတင်းစာရှင်းလင်းပွဲမှာသူကဝေဖန်သွားပါတယ်နောက်ပြီးတော့ဖမ်းဆီးတာတွေဆက်မလုပ်တော့ပါဘူးလို့ကတိတွေပေးထားတဲ့မြန်မာစစ်အစိုးရကဒီလိုဆက်လုပ်နေလေတော့ဒီအမျိုးသားပြန်လည်တင်ပြန်ရေးအတွက်စ조사နေပါတယ်ဆိုတဲ့စိတ်ဓာတ်နဲ့တော့ဗရာတလန်တန်တလန်ပါပဲလို့လည်းသူကပြောသွားပါတယ်နောက်တွစ်ဆုံဆွေးနွေးရေးအတွက်တွတ်တရာတွတ်တဲ့ကြောင်းအားထုတ်နေကြတာကိုလေဒီလိုလှုပ်ချင်းအပြင်ကတိအောက်ဖြစ်စေပါတယ်လို့ဖနွန်ပင်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဂမ်ဘာရီကပြောသားပါတယ်ကိုကျော်သိရင
်ဟုတ်ကဲ့ခင်ဗျာနောက်ပြီးတော့ဒီမြန်မာနိုင်ငံကအမျိုးသားပြန်လည်တင်မြှင့်ရေးမှာအခုဖန်စီထင်းထင်းခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ရောဘာတွေများပြောသွားသေးလဲ
ဟုတ်ကဲ့ပြောသားပါတယ်ဒီလိုမျိုးအခုရှင်းမတိုးနောက်မဆုတ်ဖြစ်နေတယ်ဒီမြန်မာနိုင်ငံရဲ့နိုင်ငံကြီးအကြက်တဲတွေတခုတည်းသောထရပ်ပေါက်ကတော့တွစ်ဆုံဆွေးနွေးရေးပဲဖြစ်ပါတယ်လို့သူကစပြောပါတယ်နောက်ဒီတွစ်ဆုံဆွေးနွေးတယ်လို့ဆိုတဲ့နေရာမှာလေဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရဲ့အရေးပါတဲ့တက်ဆိုင်ရာဘက်ပေါင်းစုံကအစုအဖွဲ့တွေအားလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးရေးဖြစ်ဖို့လိုတယ်လို့လည်းဆိုပါတယ်ဒါကြောင့်မလို့မျိုးသားပြန်လည်တင်ပြန်ရေးကိုစ조사နေတယ်ဆိုတဲ့စိတ်ဓာတ်ကိုကတိကောက်ဖြစ်စေမယ်ဘလို့လောက်ရမျိုးကိုမဆိုရှောင်ရှားတင်တယ်လို့သူကအကြံပေးသွားတာပါနောက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တဲကိုအဖြေရှာကြတယ်ဆိုတဲ့နေရာမှာဒေါအောင်ဆန်းစုကြည်ပါဝင်ရေးဟာအဖြေတစ်ခုဖြစ်ခဲ့မယ်ဆိုလို့ရှိရင်တွေ့ဆုံဆွေးနွေးရေးမှာဒေါအောင်ဆန်းစုကြည်ပါဝင်မှဖြစ်မှာဆိုတော့ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့ဆိုတာလေလိုအပ်ချက်တစ်ခုလို့ပြောသားပါတယ်ရှင်ဒါနဲ့ကိုကြွသိရင်မစ္စတာဂမ်ဘာရီကကမ္ဘာနိုင်ငံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့နေရာမှာမြမအရေးကိုသူရှင်းပြခဲ့တာတွေရှိပါတယ်။အဲဒီတော့သူအဲ့လိုရှင်းပြတဲ့နေရာမှာအချက်၅ချက်ကိုအဓိကထားပြီးပြောသားလေးရှိပါတယ်။အဲ့ဒါလေးကိုဖောက်တဲ့ချပြစီနော်
။ဟုတ်ကဲ့ပါဆက်ပြောပါဦးခင်ဗျာ။
ဟုတ်ကဲ့ပါမြန်မာစစ်ဆိုးရကတဲ့ပြောတဲ့နေရာမှာဒီဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်ကိုဖွဲ့စည်းပြီးတော့အဲ့ဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဒီဇင်ဘာလမှာစမယ်ဆိုတဲ့အကြောင်းကိုသူ့ကိုရှင်းပြပါတယ်တဲ့ဒါတစ်ချက်နောက်ပြီးတော့ဒီမြန်မာလူထုရဲ့လူမှုစီးပွားရေးဒီစားဝတ်နေရေးအကျပ်တဲတွေကိုဖြည့်ဆင်းပေးဖို့ပေါ့နော်စီးရဲမွေးတေမှုတိုက်ဖြည့်ရေးကော်မရှင်တရားဖွဲ့စည်းဖို့ဆိုတဲ့ဒီကုလသမဂ္ဂရဲ့အကြံပြုချက်ကိုစစ်ဆိုးရကအခုတည်းကလက်ခံမယ်လည်းမပြောဘူးမလက်ခံဘူးလို့လည်းအကြောင်းမကြားဘူးဆိုတာတစ်ချက်ပေါ့နော်နောက်မြမစစ်ဆိုးရကဒီလမ်းပြမြေပုံအတိုင်းဆက်သွားမယ်လို့ပြောနေလေတော့အချိန်ဆွဲသလိုဖြစ်နေတာကြောင့်မလို့တဲ့ဒီအချိန်ကာလအတိုင်းတာတခုတတ်မှတ်ပေးဖို့အတွက်မစ္စတာဂမ်ဘာရီကအဆိုပြုထားတာတွေကိုလည်းအခုအထိမတုံ့ပြန်သေးဘူးဆိုတာတစ်ချက်ပေါ့နော်နောက်နံပါတ်၄ချက်ကတော့ဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးပါမယ်ဆိုတဲ့လေတံအခုအထိမကြားရသေးဘူးလို့လည်းသူကနိုင်ငံကောင်းဆောင်တွေကိုတင်ပြခဲ့ပါတယ်နောက်ဆုံးချက်ကတော့ဒီမစ္စတာဂမ်ဘာရီနောက်ဆုံးသွားခဲ့တဲ့အချိန်အထိပေါ့နော်အကျဉ်းသား2600လွှတ်ပေးတယ်လို့ဆိုပေမဲ့လေတကယ်တမ်းလွှတ်ပေးဖို့လိုအပ်နေတဲ့နိုင်ငံကြီးအကျဉ်းသားတွေအများကြီးကြံနေသေးရဲ့ဆိုတဲ့အကြောင်းတွေကိုသူရှင်းပြခဲ့ပါတယ်ကိုကျော်သိရင
်ဟုတ်ကဲ့ဒီသတင်းစာရှင်းလင်းပွဲမှာကမ်ဘောဒီးယားနိုင်ငံသားရေးဝန်ကြီးလည်းတက်တယ်ဆိုတော့ဒီနိုင်ငံသားရေးဝန်ကြီးကရောဘာတွေများပြောပါသေးလဲခင်ဗျာ
ကုနာဥပဒေဆောင်ရွက်တဲ့နေ့မှာကြီးညာသွားတယ်လို့ပါပဲကိုကျော်သိရင်မစ္စတာဟောင်နမ်ဟောင်းကတော့ဒီမြန်မာစစ်ဆိုးရကိုဒီတန်းခတ်တာတဲ့ပေါ့နော်အရေးယူတန်းခတ်တာတဲ့အထူးအခွင့်အရေးတွေပေးပြီးတော့ဒီမဲ့လုံးတွေပေးပြီးတော့ဒီမိုကရေစီရဲ့အတွက်တွန်းအားပေးတာပို့ပြီးသင့်တော်တယ်လို့ပြောသားပါတယ်ကိုကျော်သိရင
်ဟုတ်ကဲ့ခင်ဗျာမြန်မာစစ်ဆိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးတင်းစိန်လည်းအခုကမ္ဘောဒီးယားမှာရောက်နေပြီဆိုတော့ဗိုလ်ချုပ်ကြီးတင်းစိန်နဲ့ကမ္ဘောဒီးယားခေါင်းဆောင်တွေဘာတွေများဆွေးနွေးမယ်လို့ကြားထားပါသေးလဲ
အဲ့ဒီထဲမှာတော့ဒီစုပူမှုတွေပေါ့နော်ဒီဆန္ဒပြမှုတွေပေါ့အဲ့ဒါတွေဆွေးနွေးမလားလို့သတင်းစာရေးကသတင်းစာဆရာရဲ့ဝိုင်းမိတဲ့အခါမှာသူကဘာဖြစ်လဲဆိုတော့ ဟိုပြီးခဲ့တာတွေလည်းပြီးခဲ့ပါပြီတဲ့အဲ့ဒီအကြောင်းတွေကိုမစင်းနေတော့ဘဲနဲ့နှစ်နိုင်ငံဂျိုးတူကိစ္စရပ်တွေပေါ့နော်ရှေ့ဘာဆက်လုပ်ကြမလဲဆိုတာကိုဆွေးနွေးသားမယ်လို့ပဲဖြေကြားသားပါတယ်ကိုကျော်သိန်းနောက်ပြီးတော့နောက်ဆုံးမစ္စတာဂမ်ဘာရီပြောတာကတော့ဘာလဲဆိုတော့ဒီလိုပေါ့လေတငယ်ချင်းတွေကိုရွေးပြီးတော့ပေါင်းလို့ရပြီမယ်လို့တဲ့အိမ်နီးချင်းကိုရွေးလို့မရပါဘူးတဲ့ဒီပထဝီဝင်အနေထားရတသက်လုံးအိမ်နီးချင်းဖြစ်နေတဲ့မြန်မာနိုင်ငံကိုဟိုသူတို့ရဲ့ပြည်တွင်းရေးပဲဆိုပြီးတော့တခြားအာဆီယံနိုင်ငံတွေကနေပတ်ထားလို့မရပါဘူးတဲ့ဒါကြောင့်မလို့အိမ်နီးချင်းအာဆီယံနိုင်ငံအနီးကပ်ဆုံးအာဆီယံနိုင်ငံတွေကိုလှည့်လည်ပြီးတော့မြန်မာရေးကိုသူသွားပြီးတော့ရှင်းလင်းပြောဆိုပြီးတော့ဟိုမြန်မာနိုင်ငံကိုဖိအားပေးဖို့အရေးပေါ့နော်ဆွဲဆောင်ဖို့အရေးမြန်မာနိုင်ငံသဘောထားပြောင်းလဲလာအောင်ဆွဲဆောင်ဖို့အရေးသူတိုက်တွန်းနေတာဖြစ်ပါလေလို့ပြောသားပါတယ်ကိုကျော်သိန်း